ဆရာနာဒေမှုစန့်ကျင်ဆန္ဒပြပွဲ9ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့အစိုးရရုံးဆိုင်ရာနေပြည်တော်ကဝန်ကြီးဌာနပေါင်းစုဆန္ဒပြတဲ့အထက်ပါဝင်လာပါတယ်။ဒီကနေ့ကနေပြည်တော်မှာရဲတပ်ဖွဲ့ကပြစ်ခတ်တဲ့အတွက်အသက်16နှစ်အရွယ်မမတွတ်တွတ်ခိုင်ဥပေါင်းမှာဒဏ်ရာအပြည့်အဝရောက်သွားပြီးတဲ့နောက်ပြန်မှာပဲအခုလိုမျိုးဝန်ကြီးဌာနပေါင်းစုဆန္ဒပြတဲ့အထက်ပါလာတာပါ။မမတွတ်တွတ်ခိုင်ကတော့ရထားတဲ့ဒဏ်ရာကြောင့်အခုအချိန်ထိတတိမရသေးသေးအသက်အရွယ်စိုးဝင်ရတဲ့အခြေအနေမှာရှိနေသေးပါပဲ။အစောပိုင်းရက်တွေတုန်းကတော့အစိုးရဝန်ထမ်းများပြားဟာ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုအဖြစ်တက်ဆိုင်ရာအလုပ်ဌာနတွေကိုမသွားကြတော့ပဲတပိတ်မောက်ထားကြတာပါ။ဒါပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့လမ်းပေါ်ထွက်ဆန္ဒပြသူတွေနဲ့အတူအစိုးရဝန်ထမ်းတွေပါပူးပေါင်းလာတာကိုလည်းတွေ့လာရတာဖြစ်ပါတယ်။အင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့တခြားနေရာတို့မှာရဲတပ်ဖွဲ့ကတနက်နေ့ပြစ်တာအပါအဝင်အင်အား၃နေနေတာပဲရှိခဲ့ပေမဲ့လည်းဒီကနေ့မှာတော့အခုဒီသတင်းရေးချိန်အထိဘယ်နေရာမှာမှအင်အား၃နေနေနဲ့ဆိုတာမျိုးမကြားရပါဘူး။ဒါအပြင်ရန်ကုန်တိုင်းကမောင်မြို့နယ်လှေတန်းအရက်ကစာနာတသူအများအပြားစုဝေးတဲ့နေရာအနီးမှာတက္ကသိုလ်ရဲ့လမ်းဘက်ကိုသွားလို့မရအောင်ရဲတပ်ဖွဲ့ဝင်အတော်များများချပြီးမနေ့ကအထိပိတ်ဆို့တားဆီးထားခဲ့ပေမဲ့လည်းဒီကနေ့မှာအဲ့ဒီရဲတပ်ဖွဲ့ဝင်တွေမရှိတော့ဘူးလို့မျက်မြင်တွေကပြောပါတယ်။ဒါပေမဲ့မန္တလေးမြို့မှာတော့စစ်တပ်ရောရဲရောချထားပါဗျ။မနေ့ညဘက်ပိုင်းမှာရန်ကုန်မြို့ထဲကိုစစ်ကားအများအပြားဝင်လာတဲ့ဆိုတဲ့သတင်းတွေဗီဒီယိုတွေတပ်ပုံတွေနဲ့တကွညရင်းချင်းမှာကြည်ကြဲပြန့်ပြန့်ထွက်ခဲ့ပေမဲ့ဒီကနေ့မှာတော့စစ်သားတွေကိုလမ်းပေါ်မှာမတွေ့ရဘူးလို့ဇန္နာပြသူတွေကဗီဒီယိုကိုပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတပ်မတော်ကိုထောက်ခံနေဆိုပြီးတံပြန်ဇန္နာပြပွဲလုပ်ခဲ့ကြသူတွေကား၁၀စီးလောက်နဲ့စူးလီဘက်ကနေဖြတ်သွားတယ်လို့မျက်မြင်တွေ့သူတူကဗီဒီယိုကိုပြောပါတယ်။ရန်ကုန်မြို့လေကောင်ပန်းဆူရန်လမ်းပေါ်မှာပကြီစရာတွေကပကြီဆွဲတီးဝိုင်းနဲ့တချင်းဆိုသူတွေကဆိုပြီး CDM လှုပ်ရှားမှုအတွက်ရန်မုံငွေကောက်ခံကြတာမှာနာမည်ကျော်တေးရီတေးဆိုစရာတူဖြစ်သူကိုနေဝင်းလဲရှိနေခဲ့ပါတယ်
။အာနာရှင်စနစ်ဆိုတာဘယ်တော့မှအရှင်းမပြတ်ဘူး။အာနာရှင်စနစ်အရှင်းပြေရုံးထုံးတာမရှိ။အာနာရှင်စနစ်အသေးအတွက်ပဲရှိတယ်
။ကိုနေဝင်းပြောသွားတာပါ။ရန်ကုန်မြို့ကဆန္ဒပြသူတွေဟာစုရက်တခုထဲမှာသွားပြီးစုကြတာမဟုတ်ဘဲလက်ဆိုင်ရာမြို့နယ်အလိုက်စုထွက်လာကြပြီးတော့ဤဆက်ရာစုဝေးနေရာတွေမှာသွားစုကြတာဖြစ်တယ်လို့ဆန္ဒပြသူတွေကဗီဒီယိုပြောပါတယ်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာရင်သွေးငယ်တွေကိုခြိလွယ်ထားတဲ့မိခင်တွေအယောနဲ့တခြားဒုရီယာတွေကိုတီမှုပြီးခြိတက်သူတွေအလှမဲပြီးကာယဗလမောင်းပြီးစာဒီအဖြစ်ပုံစံမျိုးစုံအရွယ်မျိုးစုံလူမျိုးစုံကိုတွေ့ရပါတယ်။အရာပြည်နယ်လွန်ကုန်မြို့မှာတော့ရဲတပ်ဖွဲ့ဝင်40ပတ်ဝန်းကျင်ဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုကျန်တဲ့ရဲတွေကဖမ်းမှုကြိုးစားတာမှာဆန္ဒပြလူလူကအကာအကွယ်ပေးခဲ့ပြီးအခုအခါမှာစောက်ရှောက်ထားပါတယ်။